တင်စားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကိုဝေဖန်တဲ့သူရဲ့စီကိုစာလိုက်ကနေပြပုတ်ခဲ့တဲ့ပိုင်လုံးနဲ့လှုပ်ထားတဲ့လက်လုံပုံ10ခုတည်းကအနည်းဆုံးတစ်ခုကိုဖလော်ရီဒါပြည်နယ်မှာရှိတဲ့စာလိုက်တစ်ခုကနေပြပုတ်ခဲ့တာဖြစ်တယ်လို့သတ်မှတ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဆိုရဆုံးသစ်ဆေးသူတွေဟာအဲ့ဒီစာလိုက်ကိုတာလဝေးမင်းကြီးကဝေရောက်ရှာဖွေခဲ့ကြပါတယ်။အမေရိကန်အောက်လွတ်တော်အမတ်ဒက်ဘီရှိုးစ်ရဲ့ရုံးခန်းကိုရောက်သွားတဲ့စာရေးအထုတ်ဟာမင်းဝန်ထုတ်စရာစာရေးဖြစ်နိုင်ခြင်းရှိတယ်လို့ဒီမှုတွေကိုကြွမ်းကျင်တဲ့အမေရိကန်ဆိုရတရားရေးတာဝန်ရှိသူတွေကိုခေါ်ကားပြီးတော့မိုင်အမီဟဲရယ်သတင်းစာကဖော်ပြပါတယ်။စာရေးဘုံဟာရှိုးစ်ရဲ့ရုံးခန်းကိုမရောက်ခင်မှာတော့ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်ရှင်းနေချုပ်ဟောင်းအရိတ်ဟိုတော်ရဲ့ရုံးခန်းကိုအရင်ပြပုတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကိုမပို့ပြခဲ့ပဲသူရဲ့မူလလေးစာဖြစ်တဲ့ရှိုးစ်ရဲ့ရုံးခန်းကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ဒီစာရေးကိုတော့ Florida ကပေါ်ပေါ်လောက်စာရိုက်ကနေပို့ခဲ့တာဖြစ်တယ်လို့ The Herald သတင်းစာကဆိုပါတယ်။သုံးဆန်းစစ်သေးသူတွေကတော့ပိုင်လုံးနဲ့လှုပ်ထားတဲ့ဘုံစဲလုံးကိုပို့တဲ့သူကိုဖော်ထုတ်တိုင်းမယ်လို့ယုံကြည်တယ်ဆိုပြီးပြောပါတယ်။ဒီလုံရက်တွေကိုလှုပ်ဆောင်တဲ့သူကိုဖော်ထုတ်ပန်းပြီးသွားနိုင်မှာဖြစ်တယ်လို့လည်းညီအောင်မျိုးရဲမှူးကြီး James O'Neil ကဇန်နဝါရီလနေ့ပိုင်းကပြောပါတယ်။ဒီတံမြားဖြစ်ပွဲဖောက်ပွဲပစ္စည်းအလုံးကိုမိုင်းကန်ပြည်တော်စုဗာဂျီးနီးယားပြည်နယ်ကကွန်တီကိုမြို့မှာရှိတဲ့ American Marine တပ်ဖွဲ့ရဲ့ FBI ပြည်တော်စုသုံးဆန်းစစ်သေးသူကိုတပ်ခွဲကန့်ကိုယူဆောင်သွားခဲ့တယ်လို့ရဲမှူးကြီး O'Neil ကပြောပါတယ်ခင်ဗျာ။